'cause it only serves to make me more determined to achieve my final goal.
I have no fear of death, which is a huge comfort because we're getting darn close.
ကျမတီမမကြောက်ပါဘူးဒီလိုစိတ်ထားနိုင်တဲ့အတွက်လေကျမတို့အသက်ကြီးလာလို့ဒီကနေ့ဤဝေရောက်နေတဲ့လူတွေအတွက်စိတ်ကိုစိတ်တက်တာစီပါလေကျမရဲ့ချစ်လာစွာသောခင်မွန်းဂျော့ရှောကျမတို့ရောတီမကိုမကြောက်ပါဘူးကျမတို့ကိုဖျားတခင်ကစောက်ရှောက်မှာဖြစ်တယ်လို့ကျမယုံကြည်တဲ့အတွက်ဖြစ်ပါတယ်လို့2013တုန်းကတွစ်ဆုံမိ мян ကန်တရားမှာခုလိုပြောကြခဲ့တဲ့သမရဂရိုဟောင်းဘာဘရာပီးစ်ဘုရှာနှလုံးယောဂတက်ရှူလမ်းကြောင်းယောဂနှင့်မနာမကျန်းဖြစ်ခဲ့ပြီးတဲ့နောက်ဧပြီလ18ရက်နေ့အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ခုလိုကွယ်လွန်မှုတွေအမေရိကန်နိုင်ငံတစ်ပွဲမှာဝင်းနေကြေကွဲကြသလိုသူတက်ရှိထင်ရှားရှိစဉ်ကမိခင်တူဇနီးကောင်တူနိုင်ငံသားကောင်တူပိသခဲ့မှုတွေလည်းချီးကျူးပြောဆိုလျက်ရှိကြပါတယ်။တမန်ဒေါ်နယ်ထရမ့်ကဘာဘရာ ဘုရှ်ကွယ်လွန်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
။ Her strength and toughness.
သူ့ရဲ့ခွန်အားနဲ့ခံနိုင်ရှိမှုဟာကျွန်တော်တို့နိုင်ငံရဲ့စိတ်ဓာတ်ကိုတကယ်ကိုကိုးစားပြုခဲ့တာဖြစ်ပါတယ်
။1925ခုဇွန်လ10ရက်နေ့ကနယူးယောက်မြို့မှာမွေးဖွားခဲ့သူဘာဘရာ ပီးစ်ဟာခုသမ္မတဖြစ်လာတဲ့ George H.W. Bush နဲ့အသက်16နှစ်အရွယ်မှာဆက်တွေ့ခဲ့ပြီးဒုတိယကမ္ဘာစစ်တွင်ရေငုပ်သင်္ဘောဘုံးကျဲလေယာဉ်မောင်းသူ Bush ဟာတက္ကသိုလ်ခေတ္တအပြန်ဖြစ်တဲ့1945ခုဇန်နဝါရီလ6ရက်နေ့မှာသူတို့နှစ်ဦးလက်ထပ်ခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးရဲ့အိမ်ဆောင်တက်ကတော့သူကွယ်လွန်ချိန်မှာ83နှစ်ရှိပြီးသားသမီး6ဦး၊နှီး14ဦးနဲ့မိ9ဦးတို့ထွန်းကားခဲ့တာဖြစ်ပါတယ်။သမီးဖြစ်သူရောဘင်ကတော့အသက်3နှစ်အရွယ်မှာသူ့ကင်ဆာနဲ့ကွယ်လွန်ခဲ့တဲ့အတွက်ကြောင့်တက်ရှိထေရှားသားသမီး5ဦးကျန်ရစ်ခဲ့တာဖြစ်ပါတယ်။ခင်မွန်းတဲ့ George Bush ဟာ1966ခုနှစ်မှာ Texas ပြည်နယ်လွှတ်တော်မှဖြစ်ခဲ့ပြီး1980ခုနှစ်မှာတော့ကုလသမဂ္ဂတာမတ်ကြီး1983ခုနှစ်မှာ Republican Party ဥက္ကဋ္ဌနဲ့1984ခုနှစ်မှာတရုတ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးပြီးနောက်ပိုင်းမှာ CIA Director ဖြစ်ခန့်အပ်ခြင်းခံရပြီးတဲ့နောက်1981ခုနှစ်89ခုနှစ်မှာဒုတိယသမ္မတနဲ့1989ခုနှစ်နဲ့1993ခုနှစ်မှာသမ္မတဖြစ်လာခဲ့တာပါ။ဒါအပြင်တာကြီးဖြစ်သူ George Bush ကလည်း2000ခုကနေ2009ခုနှစ်အထိသမ္မတတက်တန်းတစ်ကြိမ်ထမ်းဆောင်ခဲ့တဲ့သူဖြစ်တဲ့အတွက်ကြောင့်လေဘာဘရာ ဘုရှ်ဟာအမေရိကန်သမိုင်းမှာခင်မွန်းတယ်လေသမ္မတတားလေသမ္မတဖြစ်တဲ့သမ္မတကတော့နှစ်ဦးထဲမှာတဦးပါဝင်ဖြစ်ပြီးအမေရိကန်သမိုင်းမှာနာမည်ကျော်တဲ့သမ္မတကတော့သုံးဦးနဲ့တဦးပါဝင်တယ်လို့သမ္မတသမိုင်းသုတေသီ Doug Reed ကပြောပါတယ်
It's one of the three greatest first ladies in American history
people အမေရိကန်သမိုင်းမှာထူးချွန်တဲ့သမ္မတကတော့သုံးဦးနဲ့တဦးဖြစ်ပါတယ်လူတွေကသူ့ကို Abigail Adams နဲ့နှိုင်းယှဉ်ကြပါတယ်။သူတို့နှစ်ဦးကြားကွာခြားမှုကနှစ်ဦးစလုံးကခင်မွန်းလဲသမ္မတစားဖြစ်သူလဲသမ္မတဖြစ်ခဲ့ပေမဲ့ Abigail Adams ကစားသမ္မတမဖြစ်ခင်1868ခုမှာဆုံးပါသွားခဲ့ပါတယ်။ Barbara Bush ကတော့စားဖြစ်သူသမ္မတဖြစ်တာကိုလည်းပြီးလိုက်ပါတယ်။သူဟာစိတ်ကိုထူးချွန်ပြီးကံလဲကောက်ပါတယ်။သူ့အနားမှာရှိတဲ့လူတွေအောင်မြင်ထူးချွန်ကြလို့ပါ။
ချိန်ကနိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်လေးဖြစ်နိုင်ငံသားရေးဝန်ကြီးတဲ့ဖြစ်ခဲ့သူ Colin Powell ဟာ Bush စည်းမောင်နှံနဲ့ရင်းနှီးသူတူဖြစ်ပါတယ်။ Barbara Bush ရဲ့သူ့ကိုယ်သူနှိတ်ချပြောဆိုမှုနဲ့ပတ်သက်လို့အမှတ်တရအခုလိုပြောခဲ့ပါတယ်
။ She was dedicated to America. She was dedicated to family and she treasured friends.
And သူကအမေရိကန်နိုင်ငံရဲ့အကျိုးကိုရှေ့ရှုဆောင်ရွက်သလိုမိသားစုအပေါ်လည်းတန်ရုံးစဉ်ကြီးသူဖြစ်တဲ့အပြင်မိတ်ဆွေတွေအပေါ်လည်းတန်ဖိုးထားခဲ့သူပါ။သူကူးလို့ထားတဲ့စိတ်ဓာတ်ကိုလည်းကျွန်တော်နှစ်တော်ကြကြပဲနေရာမျိုးမျိုးမှာတွေ့ခဲ့ရပါတယ်။ဒါအပြင်သူကတိတ်ကိုသူ့ကိုယ်သူနှိမ့်ချတာကိုတွေ့ရပါတယ်။ကျွန်တော်မှတ်မိပါတယ်။သူသမရကတော်အဖြစ်အင်ဂျီရောကိုရောက်လာတော့ကလည်းတရင်တော်တူကသူ့ကိုမေးခဲ့ပါတယ်။ဘယ်သူကသူ့ရဲ့အဝတ်အစားစင်ရင်မှုကိုတာဝန်ယူမလဲဆိုတာကိုပါ။အဲ့ဒီအချိန်တုန်းကအရင်သမရကတော်တူဖြစ်တဲ့နန်စီရေဂင်ကဒီဇိုင်နာအဖိုးနဲ့အင်ဂျီတွေဝယ်ခဲ့တာကိုညွှန်ပြောခဲ့တာပါ။သူရှင်းရှင်းပဲပြန်ပြောခဲ့တာကဘယ်သူမှသူ့ကိုစင်ပေးမှာမဟုတ်ပါဘူးသူမှရှိတဲ့အဝတ်အစားတွေကိုပဲယူလာမှာပါလို့ပြောခဲ့ပါတယ်
။တားကြီးဖြစ်သူသမရဟောင်း George W. Bush ကတော့သူ့မိခင်ကွယ်လွန်မှုနဲ့ပတ်သက်လို့သူ့အနေနဲ့တရားနဲ့ဖြေနိုင်ခဲ့တဲ့အကြောင်းသတင်းမီဒီယာကိုအခုလိုပြောခဲ့ပါတယ်
။ She had great faith. She truly believes that she is there's an afterlife.
ကျွန်တော်မိကနောက်ဘဝကိုတကယ်ပဲယုံကြည်ပါတယ်။ဘုရားသခင်ကသူ့ကိုမွေးထွေးစွာကြိုဆိုလိုက်မယ်လို့သူယုံကြည်တယ်။ဒါကြောင့်တရားမှာကိုမကြောက်ခဲ့ပါဘူး။သူဒီလိုဘွားကူးကောင်းမှဖြစ်တဲ့အတွက်လေသူကွယ်လွန်သွားရတဲ့အပေါ်ကျွန်တော်စိတ်ပြေနိုင်ခဲ့ပါတယ်
။ လာဒူရဲ့သားဖြစ်သူရဲ့ဇနီးသမရဂရဟောင်းလော်ရယ်ဘွတ်ကလည်းသူ့ရခမကိုစံပြနမူနာယူခဲ့တယ်လို့ပြောခဲ့ပါတယ်
။ And I couldn't talk about women leaders without mentioning
အမျိုးသမီးခေါင်းဆောင်တွေအကြောင်းပြောမယ်ဆိုရင်ကျမရခမအကြောင်းမပြောဘဲမနေနိုင်ပါဘူး။သူ့ကိုနမူနာယူပြီးကျမလည်းသမရဂရခေါင်းတူဖြစ်လာခဲ့တာပါ။သူရဲ့ရှေ့ဆောင်လမ်းပြမှုအတွက်ကျမသိတ်ကိုကျေးဇူးတင်ပါတယ်
။အင်တောင်တက်83နှစ်ကြာပေါင်းတင်လာခဲ့တဲ့ Barbara Bush နဲ့ George Bush တို့စီးမောင်နှံဦးတို့ကြားထားရှိခဲ့တဲ့မေတ္တာဟာလေအများအားကျစရာဖြစ်ခဲ့ပါတယ်။အသက်20အရွယ်မှာကျောင်းဆက်မတက်ဘဲ George Bush နဲ့လက်ထပ်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လေ Barbara Bush ကသူမကွယ်လွန်မီသတင်းမီဒီယာကိုပြောခဲ့တာကတော့
One of the reasons I made the most important decision of my life to marry George Bush is because
ဘဝမှာအရေးကြီးဆုံးဆုံးဖြတ်ချက်ကတော့ George Bush ကိုလက်ထပ်ခဲ့တဲ့အကြောင်းကသူကကျမကိုရည်အောင်လုပ်နိုင်လို့ပါပဲ။မှန်ပါတယ်။တခါတလေမျက်ရည်တွေကြားမှာရည်နိုင်ခဲ့ကြပါတယ်။အဲ့လိုဘဝမှာအတူစိတ်ချမ်းသာမှုရှာနိုင်တာဟာလေကျမတို့နှစ်ဦးကြားနှောင်ကြိုးကိုခိုင်မာစေပါတယ်။ဒါကြောင့်လောကမှာစိတ်ချမ်းသာစွာနေကြပါဘဝမှာစိတ်ချမ်းသာမှုမရှာနိုင်ရင်တော့လူဖြစ်ရကြိုးနတ်မှာမဟုတ်ပါဘူးလို့ Barbara Bush ကပြောခဲ့တာဖြစ်ပါတယ်။ American သမ္မတဂရိုတိုင်းဟာနိုင်ငံအကျိုးတွေပရဟိတလုပ်ငန်းတွေကိုရှေ့ရှုဆောင်ရွက်လေးရှိကြရမှာ Barbara Bush ကတော့မိဘတွေကဒါသမီးတွေကိုစာဖတ်ပြဖို့အားပေးခဲ့တဲ့အတွက်လေ Barbara Bush Foundation for Family Literacy ကိုမတည်ခဲ့တာဖြစ်ပါတယ်။သမ္မတဂရဟောင်း Barbara Bush နဲ့ပတ်သက်လို့နိုင်ငံတော်အမှတ်ရနေကြသလိုပင်ဆယ်ဗီးနီးယားပြည်နယ်နေသမိုင်းသူတည်သည့်ဒေါ်ဖြူဖြူကလည်း Barbara Bush နဲ့ပတ်သက်လို့ဘယ်လိုအမှတ်ရပါသလဲဆိုတာကိုတင်ပြရင်ဒီသတင်းပတ်ရဲ့မြစ်သမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်သမ္မတဂရောရီတဲမှာ Barbara Bush ကိုကျွန်မဘလို့မြင်တယ်လို့ဆိုရင်သမရကရောဆိုဘာလို့ပေးရမှာတဲ့သူကသမရကရောတယောက်နေနဲ့ပြည်သူပြည်သားတွေအတွက်လိုအပ်တာတွေဘာလို့အောင်လဲဆိုအဲ့လိုမျိုးသဘောမျိုးခံယူချက်ရှိတယ်နော်ရင်းနှီးပေါင်းနှင်းနဲ့ဆက်ဆံတဲ့တော့သူနဲ့ဆိုရင်လည်းဘာမဆိုပြောလို့ရတဲ့သဘောမျိုးရှိတယ်သူက George W. Bush သမရဖြစ်တော့သူကသမီးလေးယောက်ပါပါသမီးလေးတွေအပေါ်တက်မှာသမရအင်တော်မှာရှိတဲ့သမီးတွေနေတဲ့အခန်းမှာနေတော့သူ့သမီးကလေးကအခုရေးတယ် Jenna Bush ကသူ့မိမလေးကသူ့အဖွာပါပြောလဲဆိုရင်အဲ့ဒီမှာကျမနဲ့ကျမအမပေါ့အရန်ကိုပျော်ပြီးတော့နော်ကျမတို့နေတဲ့အပေါ်တက်အခန်းကနေဖပိုးမှုပေါ့နော်ဖုံးဆက်ပြီးတော့သူတို့ကြိုက်တဲ့ဟာတွေပေါ့မှားပြီးအပေါ်တက်အခန်းကိုမှားဥမှားပဲပေါ့ဒါအခွင့်အရေးလေဒါနေတဲ့အခွင့်အရေးမှမဟုတ်လို့သူလှုပ်လို့ရတာသမရသမီးပဲလှုပ်လို့ရတာဆိုလှုပ်မယ်ဆိုကော်မလေးနဲ့ကလှုပ်ကြအဲ့မှာကျမတို့ဖွာအေးရတယ်ကျမတို့လှုပ်တာတကားပေါက်ကနေကြည့်ပြီးတော့ကျမတို့ဘာပြောလဲဆိုဒါလှုပ်တာကမကြိုက်ဘူးမလှုပ်ရဘူးမင်းတို့ကသမရသမီးပဲနဲ့မင်းတို့အချိန်တန်ရင်အောက်မှာသင်္ကြန်သားကမှမစားနဲ့အပေါ်တက်ထိမင်းတို့ကအခွင့်အရေးယူပြီးအောက်ကစားပုံမှုကလူတွေကိုအချိန်မတော်ဘာစားခြင်းနဲ့ညာစားခြင်းနဲ့ဆိုပို့လို့အဲ့ဒါမျိုးမင်းတို့ဒါလုံးလို့မရဘူးဒါနော်မင်းတို့အဖေကတိုင်းပြည်ကိုအလုပ်ကျွေးပြုနေတာအဲ့ဒါမင်းတို့အလုပ်ကနော်မင်းတို့အဖေကိုအကူအညီပေးရမယ်မင်းတို့အလုပ်မလုပ်ရဘူးဆိုတော့လူပြောတယ်အဲ့လိုစီးကနေရှိတယ်လို့ပြောတယ်လေမင်းတို့ကအင်ဂျူတော်ကဟိုတယ်မဟုတ်ဘူးဟိုတယ်လို့တဘုံဆက်ပြီးတော့ဘာမှဒီလိုပို့ပေးပါမင်းတို့လုံးလို့မရဘူးသူအဖွာသူအလိုပြောရဲဆိုပြီးပြောတယ်နော်အဲ့လိုရှိတယ်နောက်တစ်ခါ Wesley College နီးကနေငါမှမြို့ကြီးတက်တဲ့ college အမှတူတူတူဝင်းနင်းတယ်မင်းကသူပြောရခါသူဘာပြောလဲအဲ့မြို့သမီးသူပြီလား Somewhere out in this audience may even be someone who will one day follow in my footsteps and preside over the White House as the president's spouse. I wish him well. I don't know if I'm going to say that indirectly. I'm going to say that 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 I'm going toI wish him well that the computer so no you know about this my language probably the huh I wish him well when the ball him so it's just a hint be it I wish him well so la ဒီခုတည်းကမြို့သမီးတွေမှာမှာတယောက်ကသမရဖြစ်မယ်ဆိုရင်သူရဲ့ယောက်ျားကလေအဲ့သမရရဲ့ကျင်ပေါ်ပေါ့နော်အဲ့သူအဲ့ဒါမျိုးဆိုထည့်ပြောတဲ့အောက်ကနေအားတော့ခါလေးအားရဝမ်းသာပြီးတော့လက်ခုပ်လက်ွားတွေတီးကြတယ်ဆိုမြို့သမီးကရေးကြည့်တယ်ဒီနေ့ကျရင်မြို့သမီးကသမရရဲ့ချင်းပေါ်တွေမကဘူးသမရတောင်ဖြစ်နိုင်နေဆိုတဲ့သဘောသူကအဲ့လိုမျိုးပြောကျမတို့အဲ့ဒီလိုင်းရောအဲ့လိုပဲခံယူရဲ
You can bend but never break me Cause it only serves to make me More determined to achieve my final goal
God.